ုပ်ပုံဆက်ကိုဖိလစ်တီလူတို့သည်ရှံစုံစပင်ကိုဖျက်ခဲ့တယ်။ရှံစုံသည်တခါမြစပင်မဖျက်ခဲ့ဘူးပေ။သူ၏ရှေလျားသောစပင်ကသူသည်ထာဝရဘုရား၏လူဖြစ်ကြောင်းကိုထင်ရှားစေသည်။ဘုရားသခင်သည်ထိုစပင်အပြင်ရှံစုံကိုခွန်အားပေးခဲ့တယ်။ရှံစုံသည်ဆက်ပြီးထာဝရဘုရား၏စကားကိုနားမခံခဲ့ပြီ။အခြားသောဖိလစ်တိအမျိုးသမီးတစ်ယောက်ထံသွားခဲ့တယ်။သူမ၏အမိကဒေလီယာဖြစ်တယ်။သူမသည်ရှံစုံ၏ခွန်အားကြီးခြင်းရဲ့လူဝတ်ချက်ကိုသိရန်ကြိုးစားခဲ့တယ်။နောက်ဆုံးတွင်ရှံစုံကသူမအားမိမိ၏လူဝတ်ချက်ကိုဤသို့ပြောပြခဲ့တယ်။ငါသည်ဖျားထန်၌စက္ကတ်ထားပြီးတဲ့သူဖြစ်တယ်။အကယ်၍ငါ၏သပင်များကိုဖြတ်လိုက်ပါကငါမှရှိတဲ့ခွန်အားများကိုငါဆုံးရှုံးသွားနိုင်တယ်။တညတွင်ရှံစုံအိပ်ပျော်နေစဉ်ဒေလီလာသည်ဖိလစ်တိလူများကိုခေါ်၍ရှံစုံ၏စပင်ကိုဖြတ်ခဲ့ကြတယ်။ဘုရားသခင်သည်ရှံစုံတံကထွက်သွားသဖြင့်သူ့ခွန်အားသည်လည်းပဲဆုံးရှုံးသွားခဲ့တယ်။ဖိလစ်တိလူများသည်ရှံစုံကိုချီပြီးသူ့ရဲ့မျက်လုံးများကိုထုတ်ပစ်ခဲ့ကြတယ်။ရှံစုံကိုအကျဉ်းချခဲ့ကြတယ်။သို့တော်လည်းသူ့ရဲ့သပင်များသည်ပြန်ပြီးရှည်လာခဲ့တယ်။